Welcome to the Voice of America in Burmese.
Mingla meneki ma shin. Washington ni ro VOA American tan ga ni Myanmar takrit 1389 khu dagu la pye jaw 9 ye 22 ye ni krin ni 2019 khu April 18 ye inga nanakin a season go Myanmar sano chain minute 6 nai ga ni 9 nai thi flight meter 32 40 49 ga ni dai yai thon lin daw ma ba shin.
Myanmar is one of the highest rates of cataract blindness in Asia.
တူရကီနိုင်ငံမှာတင်းငွေတွေကကျင်းပခဲ့တဲ့လူမှုစန္ဒခံယူပွဲရဲ့လွတ်လပ်မြတ်တာမှုအပေါ်နိုင်ငံတကာစန့်စီလေးလာသူတွေကမေးခွန်းထုတ်လိုက်ကြပါတယ်။လက်ရှိလွတ်တော်အုပ်ချုပ်မှုစနစ်ကနေအုပ်ချုပ်မှုအာဏာအလုံးကိုသမ္မတကထိန်းချုပ်မဲ့စနစ်ပြောင်းလဲရေးစန္ဒခံယူပွဲမှာစနစ်တစ်ကိုပြောင်းလဲဖို့ထောက်ခံသူတွေဘက်ကကတ်ပြီးတော့အနိုင်ရသွားခဲ့ပြီးတဲ့နောက်စန္ဒခံယူပွဲကိုပြန်ကျင်းပပေးဖို့ကန့်ကွက်သူတွေကတောင်းဆိုနေပါတယ်။ကန့်ကွက်သူတွေဘက်ကမဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်တဲ့နေရာမှာလွတ်လပ်စွာပြောဆိုခွင့်မရှိတာချင်းချောက်ခံရတာသတင်းမီဒီယာတွေမှာဖော်ပြခွင့်မရတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့စောင့်ကြည့်လေ့လာသူတွေကအန်ကာရာမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင်တမရရီဂျက်ဒါယက်အာဒိုဝမ်ဟာအစိုးရအရင်အမြင့်တွေကိုဆန္ဒခံယူပွဲအနိုင်ရရေးအတွက်အလွဲသုံးစားလုပ်ခဲ့တယ်လို့လည်း OSCE အဖွဲ့ကဆွဆွဲပါတယ်။ရွေးကောက်ပွဲတရားဝင်အမှတ်တစိမ့်မပါတဲ့မဲပြားတွေကိုမဲထည့်ခွင့်ပြုခဲ့တဲ့အငင်းပွားစရာဆုံးဖြတ်ချက်ကိုလည်းဝေဖန်ပါတယ်။လူမှုဆန္ဒခံယူပွဲဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီခြင်းမရှိဘူးလို့ OSCE အဖွဲ့ရဲ့တွေးရှိချက်အပေါ်စိတ်မကောင်းဖြစ်ရကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့တွေးရှိချက်တွေအပေါ်တူရကီအစိုးရကလက်မခံနိုင်ဘူးလို့ဆိုပြီး OSCE ဟာနိုင်ငံရေးအရာပတ်လိုက်တယ်လို့လည်းပြန်ပြီးဆွဆွဲခဲ့ပါတယ်။ဆန္ဒခံယူပွဲမှာစနစ်တစ်ကိုပြောင်းလဲဖို့လိုလားတဲ့ဘက်က57ရာခိုင်နှုန်းကျော်မဲရခဲ့ပြီးတော့ကန့်ကွက်တဲ့ဘက်က49ရာခိုင်နှုန်းရရှိခဲ့ပါတယ်။တူရကီပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလေးစားပြီးမဲ့တမရအာဒိုဝမ်အနေနဲ့အပြောင်းလဲတွေကိုအကောင့်ထဲပေါ်ရေးကိုစိုင်းထားမယ်လို့မျှော်လင့်ကြောင်းဥရောပခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်ဆေးကြွအဖွဲ့ဖမ်းဆီးသွားတဲ့ချီဘုတ်မင်းကလေးတွေအလုံးကိုပြန်ရှာတွေ့ဖို့နှစ်ပေါင်းအတန်ကြာနိုင်တယ်လို့နိုင်ဂျီးရီးယားကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။မင်းကလေးတွေကိုပြန်ရှာနိုင်မှုစစ်တပ်အနေနဲ့ဘိုကိုဟာရမ်တွေပုံခုနေတဲ့နိုင်ငံအရှေ့မြောက်ဘက်ကကျယ်ပြန့်တဲ့ဆမ်ဘီစာတစ်တော်ကြီးထဲမှာလိုက်လံရှာဖွေနေတယ်လို့ဗိုလ်ချုပ်ကြီးမနီဒန်အလီက VOA ဟောက်စာဌာနကိုပြောကြားခဲ့ပါတယ်။အမေရိကန်မှာစက်တင်ဘာလ17ရက်တိုက်ခိုက်မှုကိုကြိုးကင်ခဲ့သူအိုဆာမာ ဘင်လာဒင်ကိုရှာဖွေဖို့7နှစ်ပါအချိန်ယူခဲ့ရတာကိုသူကထောက်ပြပြီးသူတို့ရှာဖွေရေးအချိန်ကြာနိုင်တယ်လို့ဆိုခဲ့ပါတယ်။ချီပုတ်မြို့ကနေအဆောင်နေကျောင်းသူ156ယောက်ကိုဘိုကိုဟာရမ်စစ်သေးကြွတွေဖမ်းဆီးသွားခဲ့တာ3နှစ်နှစ်ပတ်လည်ရောက်ချိန်မှာဗိုလ်ချုပ်ကြီးအလီက VOA အခုလိုပြောဆိုထားတာဖြစ်ပါတယ်။ဖမ်းဆီးခံသွားရတဲ့မင်းကလေး195ယောက်ပြောက်ဆုံးနေစေဖြစ်ပါလေ
UAE ဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ငြိမ်းချမ်းရေးနှစ်အဖြစ်မြန်မာနိုင်ငံမှာ2019ခုနှစ်ကိုမျှော်မှန်းထားတဲ့အတိုင်းပြည်သူတွေဝမ်းသာစရာရလဒ်ကောင်းတွေရလာနိုင်မယ်လို့မျှော်လင့်ထားကြောင်းသမရဦးထင်ကျော်ကပြောကြားခဲ့ပါတယ်။ဧပြီလ18ရက်တနင်္လာနေ့ကကြာရောက်တဲ့မြန်မာနှစ်စန်းတရနေ့မှာသမရဦးထင်ကျော်ကပြည်သူတွေကိုနှစ်သက်ကူးနှုတ်ခွန်းဆက်ပြောကြားခဲ့တာမှတနည်းသက်တမ်းကျော်သွားပြီဖြစ်တဲ့အစိုးရတဲ့အနေနဲ့အောင်မြင်မှုတွေရှိခဲ့တယ်လို့စိန်ခေါ်မှုတွေကိုဆက်ပြီးတော့ကြော်လွှားရအောင်မယ်လို့ပြောခဲ့ပါတယ်။အမျိုးသားပြန်လည်တည်မြဲရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်တရပေါ်ပေါအောင်လို့အစိုးရအသည့်အနေနဲ့စူးစမ်းနေပေမဲ့အင်မတန်နူးညံ့သိမ်မွေ့တာမှုအဆအဆသတိထားဆောင်ရွက်နေရတယ်လို့ပြောပါရယ်အစိုးရအသည့်ရဲ့ဆောင်ရွက်မှုတွေကိုအားမရတဲ့ဝေဖန်မှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့လဲသမရဦးထင်ကျော်ကစိတ်ရှည်တီးခံဆောင်ဆိုင်နေတဲ့ပြည်သူတွေနဲ့အတူနှစ်သက်မှပိုတိုးတက်အောင်စူးစမ်းသွားမယ်လို့ကတိပြုခဲ့ပါရယ်ပြည်သူတွေကိုလည်းဆက်ပြီးတော့ပါဝင်ကူညီဖို့သမရကပန်ကြားခဲ့ပါရယ်စီးပွားရေးဘက်မှာတော့ပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ခဲ့တဲ့အကျိုးဆက်အဖြစ်စီးပွားရေးတိုးတက်မှုတွေတိတိကျကျရရှိနိုင်မယ်လို့မျှော်လင့်တာကိုလည်းသမရကနှစ်သက်ကူးနှုတ်ဆက်မင်ကွန်းမှာထည့်ပြီးပြောသွားပါရယ်မြန်မာနှစ်သက်မှာနိုင်ငံသူနိုင်ငံသားတွေအန္တရာယ်ကင်းဝေးပြီးတော့မင်္ဂလာရှိစေဖို့သမရအိမ်တော်မှာတနင်္လာနေ့မနေ့ကလည်းအန္တရာယ်ကင်းပိရိတ်တရားပွဲကိုကျင်းပခဲ့ပါရယ်ဒီတရားပွဲကိုတော့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စစ်တီအပါအဝင်အစိုးရအကြီးအကဲတွေလာရောက်တရားနာခဲ့ကြပါရယ်
မြန်မာနိုင်ငံကုန်းတွင်းပိုင်းကိုဘင်္ဂလားပင်လယ်အော်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဆက်ကလုံးမုန်တိုင်းမာရူတာဟာအပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းရောင်စင်ကိုရှော့ချတတ်မှတ်လိုက်ပြီးဖြစ်ပါတယ်။ April 18ရက်မနေ့စံတိုင်းခွဲကမူလဝတ္တနဲ့ဇလဗေဒဦးစီးဌာနညွှန်ကြားမှုဦးစီးဌာနရဲ့တိုင်းတော်ချက်တွေအရဘင်္ဂလားပင်လယ်အော်ကဖြစ်တည်လာခဲ့တဲ့ဆက်ကလုံးမုန်တိုင်းမာရူတာဟာမြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ပြီးလေပြင်းအားနဲ့ရဝန်အပြော့သွားပြီးဖြစ်တာကြောင့်အခုလိုအစိမ်းရောင်အစင်အဖြစ်ရှော့ချတတ်မှတ်လိုက်တာဖြစ်ပါတယ်။
ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်ဖြူမအောင်ရံပြဲတန်တွဲတောင်ကုန်းမြို့နယ်ဒီမှာတိကိမှုများခဲ့တယ်လို့လူမှုဝန်ထမ်းကစေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်တွေပျောက်ပျောက်သွားတဲ့အတွက်လူကုန်ကူးသူတွေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့စိုးရိမ်မှုတွေမြင့်မားနေပါတယ်။ ဇန်နဝါရီလရဲ့အပြောက်ဆုံးသွားတဲ့ကလေးဆယ်ချောက်ယောက်ကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ Action Against Hunger ဆိုတဲ့ NGO အဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့ခုနှစ်လအတွင်းမြန်မာနိုင်ငံကရိုဟင်ဂျာတွေအလုံးအရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာခဲ့ကြပြီးတော့အသစ်ရောက်လာတဲ့ထဲကကလေးငယ်တွေကိုအမျက်ထုတ်လို့သူတွေကဖမ်းဆီးခေ Rohingya တွေ ရော Bangladesh တွေ ကို ပါ ဒီ လူကုန် ကူးပို့ ပြတ်မှတ် ထားကြတယ် လို့ သူက ဆို ပါတယ် လူသားချင်း စာနာ မှု အကူအညီ ပေးသူ တယောက် ကလည်း လူကြီး မိဘ မပါ ပဲ Bangladesh ဘက် မကြခင် ကရောက် လာတဲ့ Rohingya ခလေးငယ် 150 လောက် ရှိတယ် လို့ ပြော ပါတယ် ရှင် မဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါမြန်မာတက်ဂရိတ်ထောင်300ခုနှစ်ဆက်9ခုနှစ်ဆက်နှစ်ရက်နေ့ကျမတို့ဒီကနေ့နှစ်တစ်အခါသမယမှာကမ္ဘာတစ်လွှားကသွားရရှင်အောင်လုံးဘေးဘီယာဝေးကွာကြပါစီလို့ VOA မြန်မာပိုင်းကနေနှစ်တစ်ကူးဆူတောင်းမေတ္တာပို့သလိုက်ပါတယ်အမေရိကန်ပြည်ထောင်စုရှေ့ဘက်ချန်ဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော
စိတ်တော်ဝန်ရှိကညီညွတ်ညွတ်နဲ့ရင်းချမှုကိုရပြီးတော့ပျော်ရွှင်ချမ်းမြေ့တော့မေတ္တာတရားရှိတော့နိုင်ငံကြီးကိုတည်ဆောက်နိုင်ပါစေလို့မေတ္တာများပို့အပ်ပါတယ်ဗုဒ္ဓတရားတော်ကိုလိုက်နာပြီးတော့ရင်းချမ်းတော့မြန်မာနိုင်ငံတော့ရင်းချမ်းတော့ကမ္ဘာနိုင်ငံကြီးဖြစ်ပါစေလို့လည်းဆုတောင်းပါတယ်ဒါရတော့တိုင်းပြည်ဖြစ်ပြီးတော့မြန်မာပြည်ရဲ့ဒါရကမ္ဘာလေးအခြေအနေနိုင်ငံဖြစ်ပါစေ
Alice Nyuga, Dama Zotika Janga Siaro, Uku Nitragale, Vue Thorashin Alo Dre, Nema Nete Kusutan, Akulo Majabai.
Nibi, a train, starting it has some yarn, is that in the Nisalo, Nabi Digiza, Nemanangada Alo, within the Jama Chanda, and see all the two decks in Kan Kongjin, in Labiaro, Mianne, Pizu, and Sakio, Kongjin, and La Sabiaru.
ကြည့်နိုင်ကြပါသည်ဒီလိုအောင်တရားတွေဖွားများအားထုတ်ပြီးမိမိတို့တိုင်းပြည်အတွက်မိမိတို့ကိုယ်တို့အများကြီးတွေကိုလည်းဆက်လက်အထံပူးဆောင်ရွက်နေကြပါသည်ဒီတောင်းမေတ္တာပို့တာပါလေတကားတော့ကျမတို့ VOE ကနေနှစ်တကူဆူတောင်းထုတ်လင်းခဲ့တာပါရှင် VOE
ကိုဝေရန်ဟိအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ကိုင်းတွဲစစ်ဆေးတဲ့ရဲရာရှိကိုဆက်သွယ်မေးမြန်းထားပါတယ်ကိုစော်ဝင်းလိုင်ကဆက်လက်တင်ပြမှာပါရှင်ပစနောင်မျိုးနဲ့အတွင်းကကိုဝေရန်ဟိရဲ့အလုတ်တိုက်ခန်းကနေအပုံနံထွက်လာတဲ့အတွက်ဘေကျင်းကရဲ့အခန်းကလူကမိဘတွေထံအကြောင်းကြားခဲ့တာမှာမိဘတွေကတက်ဆိုင်ရာရဲစခန်းကတာဝန်ရှိသူတွေနဲ့အတူသူ့အခန်းကိုတွားရောက်တဲ့
ကိုဝေယံဟိန်တေဆုံးနေတာကိုတွေ့ခဲ့ကြရတာပါအလောင်းကိုအတီလာ16ရက်နေ့ကတွေ့ရှိခဲ့ခြင်းဖြစ်ကြောင်းပစုံတော်မျိုးနဲ့ရဲစခန်းမှုသူရဲမှုရင်ထွေးကဗီအိုကိုပြောပါတယ်ဒီကတော့ကျွန်တော်တို့ပြည်နယ်မျိုးနဲ့ပြည်ရွက်ဘူရတော်ဒေးလမ်းကိုဒီကစိုက်မှတ်200မှ200အီပေါ့နော်အဲ့တခန်းဒီအလုပ်တိုက်ခန်းပါပဲကျွန်တော်တို့တမလီနေပြီလုပ်တိုက်ခန်းအခန်းထဲမှာပဲဟိုအသက်ဆောင်တာပါနော်ဟုတ ီးတော့ဒီပလက်အနေထားလေးနဲ့ကျွန်တော်တို့ဒီထိုးသွင်းတန်ရလေးပေါ့နော်အဲ့ဒါလေးနဲ့ပေသုံးရမှာအဲကျွန်တော်တို့ကရောက်တဲ့အချိန်ကျတော့ဟိုနည်းနည်းတော့ဟိုအနံ့တော့ရနေပြီခင်ဗျာကျွန်တော်တို့ကရောက်တဲ့အချိန်ကဟို16နှစ်ဟို9နှစ်လောက်ရောက်တာပေါ့နော်7နှစ်40လောက်ရောက်တာပေါ့ဟုတ်ကဲ့အဲခမန်းလာတော့အဲ့လိုနိုင်ရပြီဆိုလို့ရှိရင်တော့ကျွန်တော်တို့ခမန်းညာတော့အဲဆုံး58နှစ်အဲ့လိုပေါ့နော်အဲ့လိုကြာပြီးတော့ခမန်းလို့ရတာပေါ့ဒါတော့ကျွန်တော်တို့
ပြောင်းဝင်ရဲ့ကျွမ်းတယ်မပိုင်းပါတော့ဒါမျိုးတွေတော့ပြောလို့ရတော့အဲ့လိုပဲအကျန်းနဲ့ခံနိုင်ရပါခင်ဗျာအခုအချိန်မှာဒီအမှုကိုသက်ဆိုင်ရာနယ်မြေအပိုင်ရဲစခန်းအပြင်တခြားဌာနအသီးသီးကပါဆောင်ကမ်းစစ်ဆေးနေစေဖြစ်ပြီးအဲ့ဒီလုပ်ငန်းတွေပြီးဆုံးတဲ့အခါမှာသတင်းထုတ်ပြန်ပေးသွားမယ်လို့စခန်းမှုဒူရဲမှုရင်ထွေးကပြောပါတယ်
ကျွန်တော်တို့ဒီအတတ်နိုင်ဆုံးကျွန်တော်တို့ဒီစခန်းလေးလေးကိုတိုင်းနေရောပြည်နေရောပူပေါင်းပြီးတော့အားကျွမ်းနေတော့ဆောင်ရွက်နေပါတယ်ခင်ဗျာအခုကတော့စစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဟိုကျွန်တော်တို့ရှင်ဒီလူပြလို့ရှိရင်တော့ပြင်ရလို့ရှိရင်တော့ပြန်ရှင်းပြပေးမှာဖြစ်ပါတယ်လောလောဆယ်မှာတော့အလောင်းကိုရင်ခွဲစစ်ဆေးဖို့ဆေးရုံကြီးကိုပို့ထားတယ်လို့ဆိုပါတယ်အတက်
ဝန်ယူခဲ့တာလို့ဆိုပါတယ် MJR မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့လက်ရှိအခြေအနေအရဒီကိစ္စဟာတာမန်ရာဇဝမှုအဖြစ်သာသိရှိထားသေးတဲ့အတွက် MJR အနေနဲ့တစုံတရာထုတ်ဖော်ပြောဆိုဖို့အစီအစဉ်မရှိသေးဘူးလို့ပြောပါတယ
်ဟိုလောလောဆယ်တော့သူ crime လို့ပဲလောလောဆယ်မှာအဲ့လိုပဲဟိုတုံးသက်တော့ဘောနော်တခြားသော political ဟိုရင် motivation တွေပါဘာမှတော့ sign ဟိုမကြမ်းမိသေးဘူးဘောနော်အဲ့လိုမျိုးပါထင်တယ်။ personal ဟို crime လို့ဟာမျိုးလို့ထင်တယ်။အဲ့လိုပဲလောလောဆယ်သိရသလားနေထားရ။ဟိုတခုကအချိန်ဒီဟိုရင်မရေရေစုံစမ်းစစ်ဆေးချက်တို့တခြားသောရင်းတွေတွေ့ရှိချက်တွေကိမ်းများအဲ့လိုမျိုးဟိုမီဒီယာနဲ့ဟိုတခုခုများဟိုဘယ်လိုခေါ်မလဲ change ချောက်တဲ့သဘောမျိုးလို့ဟိုနေတာအဲ့ဒါမျိုးဒီမျိုးသတိထောက်ထားလို့ပါလို့ထပ်ပေါ်လာရင်တော့တမျိုးပေါ့လေသလုံးစင်နေထားရတော့ကျွန်တော်ဘာမှလုပ်ဖို့တော့မရှိသေးပါဘူ
းအခုလောက်ကြံတပ်ဖြတ်ခံရတဲ့ကိုဝရန်ဟိဟာသူရိယနေဝန်ကြာနယ်ကိုအရင်ကထိုးဝေခဲ့တဲ့ဥမိုဟင်းရဲ့တူဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်နေကြတာပါရှင်မြန်မာနိုင်ငံမှာမျက်စိအတွင်းတိမ်ယောဂကြောင့်မျက်စိကွယ်နေသူပေါင်း600နီးပါးကို2016ခုနှစ်ကအောင်မြင်စွာအခမဲ့ခွဲစိတ်ကုသပေးနိုင်ခဲ့တဲ့အမေရိကန်မျက်စိအထူးကုဆရာဝန်ကြီး Jeffrey Darwin ကအာရှနိုင်ငံတွေထဲမျက်စိအတွင်းတိမ်ယောဂအဖြစ်များဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေကြောင်း VOA ကပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်အမေရိကန်ပြည်ထောင်စု CBSရုပ်တံသတင်းဌာနကအပတ်စဉ်ထုတ်လွှင့်နေတဲ့မိနစ်60အစီအစဉ်ကနေမြန်မာနိုင်ငံမှာမျက်စိအတွင်းတိမ်ကြောင့်မျက်စိကွယ်နေသူတွေကိုတွားရောက်ပြီးအခမဲ့ခွဲစိတ်ကုသပေးတဲ့မျက်စိအထူးကုဆရာဝန်ကြီးနှစ်ဦးအကြောင်းကိုတနင်္ဂနွေနေ့ကထုတ်လွှင့်ပြသခဲ့ပါတယ်။နီပေါမျက်စိအထူးကုဆရာဝန်ကြီးဒေါက်တာဆန်ဒက်ရူဝစ်နဲ့အတူအမေရိကန်မျက်စိအထူးကုဆရာဝန်ကြီးဒေါက်တာဂျက်ဖရီတာဘင်တို့နှစ်ဦးဟာမျက်စိအတွင်းတိမ်အဖြစ်အများဆုံးရှမ်းပြည်တောင်ကြီးမြို့မှာလေးရက်အတွင်းတိမ်ဖြစ်နေသူလူနာပေါင်း903ဦးကိုမျက်စိပြန်မြင်လာအောင်ခွဲစိတ်ကုသပေးနိုင်ကြောင်းရိုက်ကူးတင်ပြထားပါတယ်။သူတို့နှစ်ဦးဟာမြန်မာနိုင်ငံအမျိုးသားမျက်စိအထူးကုဌာနကတဆင့်မြန်မာနိုင်ငံကဆရာဝန်တွေကိုတင်နန်းပေးရင်းမျက်စိကွယ်နေသူတွေကိုခွဲစိတ်ကုသပေးခဲ့ပုံကိုဒေါက်တာဂျက်ဖရီတာဘင်ကအခုလို VOA ကိုပြောပြပါတယ
်။ Myanmar is one of the highest rates of cataract blindness in Asia and the doctors in Myanmar are very good, but they've all been trained externally. So we began thinking about this.
မနက်ကဟာအာရှမှာတိမ်ကြောင်းမျက်စိကွယ်တဲ့လူအများဆုံးနိုင်ငံတွေထဲမှာတခုအပါဝင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာဝန်တွေကသိတော်ကြပေမဲ့သူတို့ကပြပမှာဒီပညာကိုလေ့လာခွင့်ရကြတာပါ။ဒါကြောင့်ကျွန်တော်တို့ကမြန်မာနိုင်ငံကမျက်စိအထူးကုဒေါက်တာအေးချမ်းကိုနီပေါ့ကိုခေါ်ပြီးမျက်စိခွဲစိတ်မှုသင်တန်းပေးပါတယ်။သူရဲ့တင်နန်းပြီးမှသူကမြန်မာနိုင်ငံကိုပြန်ပြီးလူနာတွေကိုစစ်ဆေးပါတယ်။ကျွန်တော်တို့ရန်ကုန်မှာမျက်စိအထူးကုတင်နန်းဖွင့်ပြီးမျက်စိတိမ်ခွဲစိတ်မှုလဲလေ့ကျင့်ပေးပါတယ်။ဒီတင်နန်းသားတွေနဲ့အတူကျွန်တော်တို့ရှမ်းပြည်နယ်တောင်ကြီးမြို့ကိုသွားပြီးတိမ်ကြောင့်မျက်စိလုံးဝကွယ်ခဲ့တဲ့လူပေါင်း900ကျော်ကိုခွဲစိတ်ကုသပေးခဲ့ပါတယ်။ကျွန်တော်နဲ့ဒေါက်တာရူဝစ်အပါအဝင်မြန်မာဆရာဝန်တွေသူနာပြုတွေအဖွဲ့ကလူပေါင်း960ကိုတပတ်အတွင်းခွဲစိတ်ကုသပေးခဲ့ပြီးမျက်စိအလင်းပြန်ရစေခဲ့ပါတယ်။
ဒေါက်တာတာဘင်နဲ့အတူဒေါက်တာရူဝစ်တို့နှစ်ဦးတီထောင်ထားတဲ့ဟိမဝန္တာမျက်စိအတွင်းတိမ်အထူးကုစီမံကိန်းကနေအမောင်ကနေအလင်းဆောင်ဆိုတဲ့ရည်မှန်းချက်နဲ့မြန်မာနိုင်ငံမှာအတွင်းတိမ်ကြောင့်မျက်စိကွယ်နေသူတဦးချင်းစီကိုမိနစ်အနည်းငယ်အတွင်းအခမဲ့ခွဲစိတ်ကုသပေးခဲ့ကြတာဖြစ်ပါတယ်။သူတို့နှစ်ဦးဟာမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုတွားရောက်ပြီးအခမဲ့မျက်စိခွဲစိတ်ကုသပေးသလိုနေရရင်နိုင်ငံတွေကဆရာဝန်တွေကိုလည်းထက်ဆင့်သင်တန်းပေးပြီးလေ့ကျင့်ပေးခဲ့တဲ့အတွက်အဲ့ဒီဆရာဝန်တွေကတဆင့်အတွင်းတိမ်လူနာပေါင်း၄သန်းကျော်ကိုပြန်ပြီးခွဲစိတ်ကုသပေးနိုင်ခဲ့ကြပါတယ်။ Dr. Darwin Ha, American Titan Zoo, Utah Takaduma, Nessie Tuku Siawin Pit, Tinja Puta Nidalu, Gabajo Takaduri Tite, Hafet, Yale, Oxford Ogani, Tujonswa, Omnigedu Dotibare, Dabin, Gabamian Song, Dom Yapia Gule, Tanangedu Dole Tibare, Tunine Kulu, Nessie Yogane Patabi, Brahita Lungema, Bowin Lare, Chow Yingu, Viego Kulu Piopiavare.
It's hard to say, you know, part of it may be my parents, my, you know, grandparents. But, you know, I entered the field of medicine wanting to make a difference. And it was when I saw what Dr. Rui was doing.
Jeno akulo nyesi kweste kuta pebo sedena wanan se polara garo. Jeno mibare apu upare jang le pinay mare. Jeno nene di sepinya tenja raga apyang lego po sang lure etwe pabe. Niboma Dr. Rui lo sang nira niyaro. Jeno ye yimanje akounte pobo lampuen toage bare. Teko ukunyi lo ate lu otomyamya ye buwago piang le zinange bare.
Aladu Nessi Twinting Tuku Simangengu, Doctor Dabinetu Dwepet Ditangere, Nibom Nessi Tuku Siawinji, Doctor Sandek Ruigaro, Sire Nibom Miba Naugani, a Tuku Siawinji Pila on Josagare Jao Yema, Nima Pituha, So Yogani, Tushi Marin, De Songere Dwe, Siawin Piame Sure Songpia Chaku, Akaima Chage Jao, CBS Net De Songema, Yopyagare. Akulu Nessi Tuku Siawinji Reye, Kame Kwese Kuta Bide Sisiha,
ညီမနိုင်ငံအတွက်အလွန်အကျိုးရှိပြီးထီအောင်မှုရှိကြောင်းညီမဆရာဝန်ဒေါက်တာတင်းဆွေကပြောပါတယ်အခုအတွင်းတိန်ကအဲ့လိုခွဲစိကူတာပေးတာဒါမှကောင်းပြီးတော့ညီမနိုင်ငံမှာတော်တော်ကိုလိုအပ်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျမျက်စိမှာတိန်သုံးမျိုးရှိတယ်ခင်ဗျကျွန်တော်တို့အပြင်တိန်ရဲ့အတွင်းတိန်ရဲ့ရေးတိန်ရဲ့လို့ခေါ်ပါတယ်အခုတရားတလောက်ကက်ဒရက်စ်ကိုခေါ်တဲ့ဟာကတော့အတွင်းတိန် တခါမျက်စိယောဂတွေမှာနည်းမျက်စိကိုရရဲ့ကြောင်းတွေမှာလည်းအများဆုံးဟိုဖြစ်တဲ့ယောဂတစ်ခုပါပဲမြန်မာနိုင်ငံမှာလည်းတော်တော်တော်တော်များများရှိပါတယ်နိုင်ငံတကာမှာလည်းရှိရပေါ့ဟိုနိုင်ငံမှာကတော့ဟိုအသက်အရွယ်အရာတချို့ကဟိုအရွယ်ရလာရင်ပို့ပြီးတော့ဖြစ်ကြတယ်အတွင်းတိန်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဟိုခွဲစိတ်ကူတာပြီးတော့မှန်ဘလူးအတစ်ပေါ့အတုပေါ့အဲအစာထိုးလို့ရှိရင်တော့လူကောင်း
ထုကူစီမံကိန်းကိုနိုင်ငံတကာအလှူရှင်တွေပါဝင်လှူဒန်းကြပြီးအခုဆိုရင် MacArthur Foundation ကလှူဒန်းမဲ့ American Dollar တန်းတရာအတွက်လျှောက်ထားသူအဖွဲ့ပေါင်း1900ထဲမှာစကားတင်10ဖွဲ့ထဲမှာပါဝင်နေပါတယ်ရှင
်။ဆောရရှိမခင်ဗျာ။ကမာဦးထင်ကျော်ရဲ့မကြသေးခင်ကတရုတ်နိုင်ငံခီးစဉ်အတွင်းဆိုင်းငံ့ထားတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျောလင့်ထားသလိုတဲတဲကွဲကွဲအဖြစ်အစုံတရားမထွက်ခဲ့ပါဘူး။တဘာဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအတန်းဝိုင်းကြားထိခိုက်မဲ့အရေးဆိုရမှုတွေကြောင့်စန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့စီမံကိန်းရှေ့အနာကဘယ်လိုရှိလာနိုင်ပါသလဲ။နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘယ်လိုအပေးအယူမျိုးတွေနဲ့စိတ်ဆက်ညှိနှိုင်းအဖြစ်ရှာတင်တယ်လဲဆိုတာကို VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-32-38-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဆက်လက်ပြီးတော့နိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံအပေါ်အမေရိကန်အစိုးရကမဟာဗျူဟာအရတီးခန့်ဆိတ်ရှည်ခဲ့တဲ့ခေတ်ကုန်သွားပြီလို့အမေရိကန်ဒုသမ္မတမိုက်ပန်စ်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ်ဆိုင်းဒုံးကျည်ပစ်လွတ်မှုလုပ်ခဲ့ပြီးတရက်အကြာမှာပဲအမေရိကန်ဒုသမ္မတကတောင်ကိုရီးယားနိုင်ငံခီးစဉ်တွင်းမှာပြောကြားခဲ့တာပါ။ဒီပေါ်မှာမြောက်ကိုရီးယားဘက်ကရောဘလို့တုံ့ပြန်ပါတယ်မက်ဆူမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင
်အမေရိကန်ဒုသမ္မတမိုက်ပန်စ်ရဲ့အာရှ၄နိုင်ငံခီးစဉ်အတွင်းတောင်ကိုရီးယားနိုင်ငံကိုပထမဆုံးသွားရောက်ခဲ့ပြီးအမေရိကန်အစိုးရတဲ့အနေနဲ့မတည်ငြိမ်မှုမြင့်မားနေတဲ့ဒေသအပေါ်ကြောခိုင်းထားမှာမဟုတ်ဘူးဆိုတာကိုပြသခဲ့ပါတယ်အမေရိကန်ဒုသမ္မတတောင်ကိုရီးယားစီခီးထွက်ခွာလာချိန်မှာကိုမြောက်ကိုရီးယားကမစ်ဆိုင်းဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီနေ့လာနေကတော့ဒုသမ္မတပန်ချာတောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုတွားရောက်ခဲ့ပါတယ်။ တနိုင်ငံနဲ့တနိုင်ငံနှစ်မိုင်ခွဲသာချားတဲ့အကွာအဝေးအတွင်းမိုင်းတွေအပြည့်ချထားသလိုနှစ်ဖက်ဆက်သားတွေအချိန်မလတ်တတိအနေထားရှိနေတဲ့နေရာကိုတွားရောက်ပြီးဒုသမ္မတကအမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တောင်ကိုရီးယားဘက်ကရက်တီကာကွယ်သွားမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့မြောက်ကိုရီးယားအပေါ်ထားရှိတဲ့သဘောထားကိုလည်းဒုသမ္မတပန့်စ်ကအခုလိုပြောကြားခဲ့ပါတယ်
။ Strategic patience has been the approach of the last American administration and beyond.For more than two decades, the United States and our allies have worked to peacefully dismantle North Korea's nuclear program and alleviate the suffering of their people. But at every step of the way,
ဒီကနေ့ American အစိုးရနဲ့အရင်အစိုးရတွေတုန်းကတီးခန့်စိတ်ရှည်တဲ့မဟာဗျူဟာနဲ့ကြီးကပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ nuclear အစီအစဉ်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားပြည်သူတွေခံစားနေရတာတတ်တာစီဖို့ American ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေစူးစမ်းနေကြတာအနည်း20ကျော်ပဲပါပြီ။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကလိန်လဲလှည့်ပြားမှုတွေမတီးရဲ့ဂရီတွေမစ္စိုင်းဒုံးကျည်စမ်းသပ်မှုတွေနဲ့သာတုံ့ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့18လအတွင်းမှာကိုတရားမဝင်နျူကလ িয়ার စမ်းသပ်မှုနှစ်ခုနဲ့ပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်မှုအချိန်ချင်းလုပ်ခဲ့ပါတယ်။ကျွန်တော်ဒီလိုလာနေတဲ့အချိန်မှာတော့မစ္စိုင်းဒုံးကျည်ပြစ်လုခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။အဲဒီတော့မဟာဗျူဟာအရစိတ်ရှည်တီးခံခဲ့တဲ့ခေတ်ကုန်သွားပါပြီ
။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းမဲ့သွားစေရမယ်ဆိုတဲ့ရည်ရွယ်ချက်အောင်မြင်ဖို့အတွက်ငြိမ်းချမ်းတဲ့နီလန်နဲ့ညှိနှိုင်းဆွေးနွေးသွားမှာဖြစ်ပေမဲ့အဖြေရနိုင်မဲ့နီလန်အားလုံးကိုလည်းထည့်သွင်းစဉ်းစားထားတယ်လို့ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားယာယီသမ္မတဟွမ်ကီယိုအန်းကလည်းမြောက်ကိုရီးယားဘက်ကနောက်ထပ်ရန်ဆမှုအတွက်အရေးယူဆောင်ရွက်သွားဖို့အဆင်သင့်မယ်လို့ဆိုးမျိုးတော်မှာအမေရိကန်ဒုသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ Honorable Pence Tutongning Nim Kwado 북한의 핵 미사일 위협의 엄중성과 시급성에
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းဒုံးရဟာဘယ်လောက်လေးနဲ့ပြီးအရေးတကြီးကန်တွယ်ဖို့လိုတယ်ဆိုတဲ့အမြင်အပေါ်ဒုသမ္မတပန့်စ်နဲ့ကျွန်တော်တို့ကြားမှာတူညီနေပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာတွက်ချက်မှုတွေပြောင်းလဲသွားစေဖို့တကမ္ဘာလုံးရဲ့ဖိအားတွေတိုးမြင့်အောင်ကျွန်တော်တို့နှစ်ဆပိုအားထုတ်ဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နျူကလ িয়ার လက်နက်တွေဆွလွန်ဖို့ညှင်းဆန်နေတဲ့မြောက်ကိုရီးယားအပေါ်ဘက်ဆောင်ကနေတန်ခတ်ရည်ရည်မှုတွေအကောင့်ထဲဖော်သွားဖို့လည်းသဘောတူခဲ့ကြပါတယ
်။တရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြောက်ကိုရီးယားကိုဖိအားပိုပေးသွားမယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတပန့်စ်ရောတောင်ကိုရီးယားယာယီသမ္မတဟွမ်ကပါပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံကကန့်ကွက်နေတဲ့ကြားကပဲအမေရိကန်ရဲ့ Thought Dawnlet နဲ့ရန်ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာထားရှိရေးဆက်လုပ်သွားမှာဖြစ်တယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတကပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကိုမြောက်ကိုရီးယားဘက်ကလည်းတနင်္လာနေ့မှာပဲတုံ့ပြန်ခဲ့ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကင်မင်ရွန်ကမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆက်ဖြစ်ဖို့အဆင်သင့်မယ်လို့ခုလိုပြောပါတယ်
။ If the United States dared to opt for the military actions, the crying out for preemptive attack and the removal of the headquarters, the DPRK is ready to react to any
တကယ်လို့အမေရိကန်ကစည်ရေးအရာဆောင်ရွက်မဲ့လမ်းကိုရွေးချယ်ရဲလို့လက်ဦးမှုယူပြီးဌာနချုပ်တွေကိုရှင်းလင်းတိုက်ခိုက်ဖို့ကြိုးစားမယ်ဆိုရင်မြောက်ကိုရီးယားကလည်းအမေရိကန်ဘက်ကလိုလားတဲ့စည်ရေးပုံစံအတိုင်းတုံ့ပြန်ဖို့အဆင်သင့်မှာပဲလို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ဟာငြိမ်းချမ်းရေးခိုင်မာအောင်လုပ်မယ်လို့တစ်ဖက်ကပြောနေပေမဲ့ဆီးရီးယားလိုအချုပ်အခြာအာဏာပိုင်နိုင်ငံအပေါ်စည်ရေးအရာဆောင်ရွက်ဖို့ဝန်မလေးဘူးဆိုတာတတ်သိပြနေတယ်လို့လည်းသူကဆိုခဲ့ပါတယ်။လက်တလောရရှိခဲ့တဲ့ဂျိုရုဓာတ်ပုံတွေအရမြောက်ကိုရီးယားဟာမြေအောက်နျူကလ িয়ার လက်နက်စမ်းသပ်မှုနောက်တစ်ခုကိုအချိန်မရွေးလုပ်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောကြပါဗျ။တောင်ကိုရီးယားနိုင်ငံကိုတွားရောက်တဲ့အမေရိကန်ဒုသမ္မတကတော့တောင်ကိုရီးယားရဲ့လွတ်လပ်ငြိမ်းချမ်းရေးအတွက်အမေရိကန်ကနောက်နှစ်ပေါင်းများစွာရပ်တည်သွားမယ်လို့ကတိပြုခဲ့ပါဗျ။မိုက်ပန့်စ်ရဲ့ဆယ်ရက်ကြာအာရှခီးစဉ်အတွင်းမှာဂျပန်၊အင်ဒိုနီးရှားနဲ့အော်စတြေးလျနိုင်ငံတွေစီကိုလည်းတွားရောက်မှာဖြစ်ပါရဲ့ရှင်။
မဆုမြမွန်ပြပြသွားတာပါမကြခင်တင်ဆက်မဲ့စီးပွားရေးကဏ္ဍမှာတော့ NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်မြို့မှာမဟာတကြံကာလအတွင်းစီးပွားပြည့်ရေကစားမန်းတပ်တွေကိုပိတ်ပင်လိုက်တဲ့အပေါ်အမှုပညာရှင်တခါလူငယ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့သဘောထားအမြင်တွေကိုကြားဖို့ရှိပါတယ်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမှာကတော့
ဒီဝါဒီမန်တက်ကြီးလုံးမကျွန်တော်တို့တကြံဖြစ်မှာလားဆိုပါမယ်ပထမဆုံးအချက်ချက်ကျွန်တော်ပြင်စင်စားရမယ်အချက်ပေါ့နော်သေယုတ်ပြတာမပြတာ
ဒါကတော့အမှုပညာရှင်အနကကရန်ကုန်တကြံမှာစီးပွားဖြစ်ရေကစားမန်တက်တွေပိတ်ပင်လိုက်တဲ့အပေါ်မှာသူ့ရဲ့သဘောထားကိုပြောကြားသွားတာပါစီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သုတဆောင်တဲ့အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတစ်ချို့ကိုမူရင်းအပေါ်မပြတ်ဒေါ်လာလတန်းကကောက်နှုတ်တင်ပြမှာပါရှင
်ပထမဆုံးဘန်ကောက်ပို့စတင်းစာမှာအန်ချာလီကွန်ဂရက်ကမြန်မာနိုင်ငံအနေနဲ့အင်းကြီးချင်းနိုင်ငံတို့ရဲ့စိတ်ရှည်တိခါမှုကိုရထိုက်ပါတယ်ဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်2015ခုနှစ်က NLD ပါတီကရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်ပြီးတဲ့နောက်ဂျီနီမြို့နာရှင်တွေကလည်းအစောတင်ဝင်ရောက်လာကြဖို့ကြိုးပမ်းခဲ့ကြတဲ့အတွက်အစမှစူပြေနေတဲ့အကြောင်းဒါပေမဲ့လို့တနည်းအကြာမှာတော့ဒီမျှော်လင့်ချက်ဟာတဖြည်းဖြည်းညှော်နေလာတာတွေ့ရတဲ့အကြောင်းနဲ့တိုင်းဒါအုပ်စုတွေနဲ့ညီကြည်ဆွေးနွေးပွဲဟာလည်းအခက်အခဲကြုံနေရတယ်လို့ဒေသခံလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေက NLD ရဲ့လွတ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တားမဲ့အလားလာတွေပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့တာတွေ့ရပါတယ်ဒီလိုအခြေအနေမျိုးရှိပေမဲ့လို့လည်းဒေါအောင်ဆန်းစုကြည်ပေါ်လူလူရဲ့ထောက်ခံမှုဟာရှိသမျှဖြစ်တာကိုတွေ့ရပါတယ်2007ဖွဲ့စည်းပုံအရလည်းအရတားဥဆောင်တဲ့အစိုးရလက်ထက်မှာစစ်တပ်ကအာဏာအတော်များများကိုဆက်ထိန်းထားနိုင်ဖို့အာမခံချက်ပေးထားတာလည်းဖြစ်ပါတယ်။ဒါကြောင့်ဒီကြိုးတုံးတွေကို NLD အစိုးရအနေနဲ့ဖြေနိုင်ပါမလားဆိုတာကိုလည်းကဘာကစောင့်ကြည့်နေတာဖြစ်ပါတယ်။တချိန်တည်းမှာပဲအင်းကြီးချင်းထိုင်းနိုင်ငံဟာ20ချိန်မြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပေးကြတာတွေ့ရပြီးညှပြလာတဲ့ဒီမိုကရေစီအခွင့်အပြောင်းတွေနဲ့ရင်ဆိုင်ကြရတာဖြစ်ပါတယ်။ဒီဖက်မှာတော့မြန်မာနိုင်ငံမှာသတင်းအလုံးဟာအစိုးကြီးပဲမဟုတ်တာတွေ့ရတဲ့အကြောင်းနဲ့တခုကတော့ရှီလီလုံးကျောင်းသားတွေအနေနဲ့2020ရွေးကောက်ပွဲမှာပါဝင်နိုင်ဖို့နိုင်ငံရေးပါတီတွေဖွဲ့ဖို့ကြိုးပမ်းနေတယ်ဆိုတဲ့သတင်းပဲဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။တန်90မြန်မာလူထုနဲ့ကဘာကပါဒေါအောင်ဆန်းစုကြည်ရဲ့အစိုးရပေါ်မျှော်လင့်ချက်ကြီးမားစွာထားခဲ့တဲ့အကြောင်းနဲ့ဒီမိုကရေစီဟာမြန်မာပြည်နဲ့မြန်မာတမျိုးသားလုံးတွေအရေးကြီးုံသာမကဒေသန္တရတွေလည်းအရေးကြီးတဲ့အကြောင်းအထူးသဖြင့်စစ်တပ်လက်အောက်ကနေဘယ်လိုရုံးထွက်နိုင်မလဲဆိုတဲ့နီလန်းတွေကိုထိုင်းနိုင်ငံအနေနဲ့မြန်မာဒီမိုကရေစီဖော်ဆောင်မှုကနေအကျိုးရှိတဲ့သင်ခန်းစာတွေယူနိုင်မှာဖြစ်တဲ့အကြောင်းဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။ခုဆက်လက်ပြီးနောက်ထပ်ထိုင်းသတင်းစာတစ်စောင်ဖြစ်တဲ့ The Nation သတင်းစာကြီးကမြန်မာနိုင်ငံအနေနဲ့ဒုက္ခသည်များနဲ့ပတ်သက်လို့ကဘာကိုရှင်းရှင်းချပြနိုင်ခြင်းမရှိသေးဘူးဆိုတဲ့အေဒီတာအဘူကနေကောက်နှုတ်တင်ပြလိုပါတယ်။ဒီကိန်းပြည်နယ်မှာဥယျာဉ်မြင့်ဖြစ်ခဲ့ကြသူထောင်ပေါင်းများစွာရဲ့ကံကြမ္မာကိုမြန်မာနိုင်ငံနေနဲ့နိုင်ငံတကာလူအဖွဲ့အစည်းအထူးသဖြင့်အာဆီယံအသင်းကြီးကိုရှင်းပြတင်ပေမဲ့ဒုက္ခသည်စခန်းတွေကိုပိတ်ပစ်မယ်လို့အစိုးရကပြောခဲ့တဲ့အတွက်ကြောင့်စိတ်ပူပင်မှုတွေဖြစ်လာစေတဲ့အကြောင်းနဲ့နောက်ဘာဆက်လုပ်မယ်ဆိုတာကိုလည်းထုတ်မပြောခဲ့တဲ့အကြောင်းအဒီတာအပေါ်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကပြည်ကြတဲ့သတင်းပတ်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစည်းအခမ်းစာအရဒုက္ခသည်စခန်း၃ခုဖြစ်တဲ့တိုင်းရင်းရခိုင်နဲ့ကမာမွတ်စလင်တွေရဲ့စခန်းတွေကိုပိတ်ပစ်ဖို့ရှိတဲ့အကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်2012ခုကစလို့အိုးအိမ်မဲ့ဖြစ်ခဲ့ကြတဲ့ IDB 32,000 ကျော်လို့ပြန်လည်နေရာချထားရေးမှာတိုးတက်မှုနှေးကွေးတာကိုတွေ့ရပြီးပုံမူခိုင်မာတဲ့မဟာဗျူဟာနဲ့အချိန်ကြာသတ်မှတ်ဖို့လိုအပ်တဲ့အကြောင်းကော်မရှင်ရဲ့စီရင်ခံစာမှာဖော်ပြထားတယ်လို့အေဒီတာအပေါ်မှာထောက်ပြထားပါတယ်။ကမာရခိုင်နဲ့မွတ်စလင်တို့ပါဝင်တဲ့ IDB အိမ်အောင်စုပေါင်း335ခုတို့ကို သူတို့နေအိမ်တွေပြန်ခွင့်ပေးတဲ့အကြောင်းကော်မရှင်ကကြံပေးထားပြီးမဲ့လို့လေပြီးခဲ့တဲ့သတင်းပတ်ကတန်တမန်တွေကိုအစီရင်ခံရမှာဦးတောင်းထွန်းကစခန်းပိတ်ပစ်မဲ့အစီအစဉ်ကလွဲလို့တခြားဘာမှထုတ်ဖော်ပြောကြားခြင်းမရှိခဲ့သလိုဒုက္ခသည်တွေကိုနေရာရွှေ့ပြောင်းရမှာဘယ်လိုအရေးယူဆောင်ရွက်မယ်ဘယ်လိုအထောက်အကူတွေပေးမယ်ဘယ်လိုနေရာတွေမှာချထားမယ်ဆိုတာကိုလည်းပြောကြားခဲ့ခြင်းမရှိတဲ့အကြောင်းနဲ့ဖိလစ်ပိုင်မှာဒီလအာဆီယံထိပ်သီး၎င်းကျင်းပတဲ့အခါတယောက်မဲ့ခေါင်းဆောင်တွေနဲ့မြန်မာသမ္မတဦးထင်ကျော်လည်းပါဝင်မှာဖြစ်တဲ့အတွက်ကြောင့်ရိုဟင်ဂျာအရေးဟာဒီဆွေးနွေးပွဲအစီအစဉ်မှာပါဝင်ဖို့ရှိပြီးမဲ့လို့လေအာဆီယံဖွဲ့ဝင်နိုင်ငံအများစုတို့ကတော့ပြည်တွင်းဝင်ရောက်ဆက်ဖွဲ့ဖို့မလိုလားကြတာတွေ့ရတယ်လို့အရီတအဘော်မှဖော်ပြထားပါတယ်။ဒါပေမဲ့လို့လေအထူးသဖြင့်အတိတ်ကလူသားချင်းစာနာမှုအထောက်အကူတွေပေးခဲ့တဲ့ထိုင်း၊မလေးရှားနဲ့အင်ဒိုနီးရှားကဦးဆောင်ပြီးတခြားအဖွဲ့ဝင်နိုင်ငံတွေဟာဒီပြဿနာရဲ့အရင်းအမြစ်ကိုဖြေရှင်းနိုင်အောင်မြန်မာနိုင်ငံကိုအကူအညီပေးရမှာပုံမကြီးမားတဲ့အခန့်ကဏ္ဍကပါဝင်တဲ့အကြောင်းနဲ့အနည်းဆုံးတော့နောက်ဆုံးဖြစ်ထွန်းမှုတွေကဘာတွေရှိသည်၊ရေရှည်အစီအစဉ်ကဘယ်လိုရှိသည်ဆိုတာကိုတော့မြန်မာကိုယ်စားလှယ်တွေနဲ့အစီရင်ခံတဲ့အကြောင်း The Nation သတင်းစာကြီးရဲ့ Editor အပေါ်မှာထောက်ပြထားပါတယ်ရှင်
။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မြေတွေတင်ပြပေးမယ့် item အသုံးကတော့
Reach for the Moon
ဖြစ်ပါတယ်။R-E-A-C-H, reach ga, mi aung le lana, F-O-R-4 ga tue, T-H-E the, M-O-O-N, moon ga, la min su ro, zikwai tu nye dayai diwe ga, la min yi gu lana bo. Diniya ma moon asa, S-T-A-R-S, stars, su re, jerui lu diwe ya re, waha ya gu te bido, reach for the stars, lu le pyo lu ya ba re. Idiom diwe ga le, shima re. လာကိုလက်ထမီအောင်ကြိုးစားရဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment.
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။နနခင် VOA မြန်မာပိုင်းအင်္ဂါနေ့နနခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လည်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်မြို့မှာမဟာတကြံကာလအတွင်းစီးပွားဖြင့်ရေကစားမှန်တပ်တွေတိစောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်အမှုပညာရှင်တွေလူငယ်တွေအပြင်တကြံကာလအတွင်းစီးပွားရေးလုပ်ကိုင်သူတွေအကြားအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။စီးပွားဖြင့်ရေကစားမှန်တပ်တွေရှိတင့်မတင့်ဆိုတဲ့မတူညီတဲ့အမြင်သဘောထားတွေကိုစူးစီးပြီးကိုစော်ဝင်းနိုင်ကဒီတစ်ပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
မနက်ကမှစစ်အစိုးရလက်ထက်ကစလို့သမ္မတဦးသိန်းစင်အစိုးရလက်ထက်အထိစီးပွားပြေရေကစားမှန်တပ်တွေရဲ့အခန့်ကဏ္ဍတဖြည်းဖြည်းကျပြန့်လာခဲ့တာကြောင့်2016ခုနှစ်မှာအန်အေဒီအစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးအစိုးရကအဲ့ဒီမှန်တပ်တွေတိစောက်ခွင့်မပြုဘူးလို့ပြောလိုက်တဲ့အချိန်မှာတချို့အမှုပညာရှင်တွေနဲ့စီးပွားလုပ်ကိုင်စားတောက်သူတွေကသူတို့အနေနဲ့တကြံကာလအတွင်းရရှိတဲ့ဝငွေအပေါ်အများကြီးမီခိုအားထားနေရတဲ့အတွက်ခွင့်ပြုချက်ပြန်ချပေးဖို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်လာခဲ့ပါတယ်တဖက်မှာလည်းအဲ့ဒီစီးပွားပြေမန္တတေတိစောက်ခွင့်ပြပြရာချင်းရဲ့နောက်ွယ်မှာခိုင်မာတဲ့အကြောင်းပြချက်တွေရှိတယ်ဆိုတာကိုလည်းရန်ကုန်တိုင်းဒေသကြီးအစိုးရက2016ခုနှစ်အတာစကြံကာလမှာကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးဖြစ်ပါတယ်အဲ့ဒီလိုမတူညီတဲ့အမြင်သဘောထားတွေရှိနေတာနဲ့ပတ်သက်လို့အမှုပညာရှင်တွေနဲ့လူငယ်တွေအကြားဘလို့အမြင်သဘောထားတွေရှိနေကြပါသလဲအခုနှစ်အတာစကြံကာလအတွင်းနေပြည်တော်မြို့တော်ဝန်မဟာတကြံရေကစားမန္တတမှာအစ်စ်အဖွဲ့နဲ့အတူဖြောပြနေတဲ့ အဆိုတော်တချင်းရေးဆရာအနက်ကကသူ့ရဲ့အမြင်သဘောထားကိုအခုလိုစပြောပြပါလေ
ကျွန်တော်မြင်တာကတော့လေဟိုပိတ်တာမပိတ်တာထက်ပေါ့နော်ကိုတကြံကိုဘယ်လောက်တမိုးထားလဲကိုဘာလုပ်မလဲဆိုတဲ့ဟာကိုအရေးကြီးတယ်စီးပွားရေးမန်တက်ကြီးလုံးမှကျွန်တော်တို့တကြံဖြစ်မှာလားဆိုတာလည်းပထမဆုံးအချက်ချက်ကျွန်တော်ပြင်စင်စားရမယ်အချက်ပေါ့နော်ပြည့်ပြတာမပြတာတော့ဒါဟိုကိုနဲ့ပဲဖိုင်ဟိုချိုးရတဲ့ပြည့်ပြတယ်ဆိုတဲ့ဟာကိုဘလို့ဘာနဲ့တိုင်းတာလဲပေါ့နော်တိုင်းတာဟိုရေးချင်းအခုတော့လို့လာပေါ့နော်နောက်တစ်ခုကကြောင့်တကြံကျွန်တော်တို့ကအရေးကြီးတဲ့ဟာကျွန်တော်တို့ရင်ထဲမှာအရေးကြီးတာအစိုးရပေးလို့မှကျွန်တော်တို့ကတကြံအောင်ဖြစ်မှာလားကျွန်တော်တို့ကအရေးပန့်ရောအများမဖြစ်ဘူးလားဆိုရယ်ဟာလေအရင်အရေးကြီးတယ်အစိုးရဒီနေရာကိုတတ်မှတ်ပြီးမှကျွန်တော်တို့ကတကြံကြလာခဲ့တာလားနှစ်တိုင်းကျွန်တော်တို့ဟိုကျွန်တော်တို့ပြန်စဉ်းစားကြည့်လို့ရတယ်ကျွန်တော်တို့ဒီတဲ့ဟိုကျန်းတဲ့အစိုးရဒီတဲ့အစိုးရအောက်မှာကျွန်တော်မိလာခဲ့တဲ့အချိန်မှာကျွန်တော်ဘယ်လိုတကြံအောင်ကြလာရင်လဲကျွန်တော်ခြေပုံးဆွဲပြီးတော့ကျွန်တော်လမ်းမထွက်ပြီးကျွန်တော်ပတ်လာခဲ့တာပဲနိ
မန္တကိုကန်ထရိုက်ယူပြီးတာဝန်ခံဆောက်လုပ်တဲ့စီးပွားရေးသမားတွေကတွက်ချေကြအောင်အကွက်စင်လှုပ်ဆောင်တာတွေကိုလည်းကြုံတွေ့ခဲ့ရဘူးကြောင့်အနက်ကအခုလိုဆက်ပြောပါတယ
်ခုမှကျွန်တော်ပတ်စံပေးရတဲ့ဟာဟိုဘောကောနော်မြင်ကျွန်တော်လည်းအကုန်လုံးမြင်ကြတာ VIP 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 နဲ့ VIP ကိုကျွန်တော်တို့ကအဲ့ဒီမန္တတွေကိုရောက်ပူးရခြင်းမှာဘာဖြစ်လာလဲတရားမတရားဟိုဘောနော်ဟိုစိတ်ကိုကလိရတဲ့ပုံစံမျိုးလေးဖြစ်လာတယ် VIP ကVIP နဲ့မတူသလိုမတန်သလိုအဲ့အဲ့လိုမျိုးပုံစံမျိုးလေးဖြစ်လာတော့အဲ့အရာကြီးကလည်းဟိုဈေးကွက်အရာတော့မှန်နေတာကတော့သူ့ဟာသူမှန်နေမဲ့ဒါပေမဲ့စိတ်သဘောထားအရာကြတော့ဒါလေးကြီးကနည်းနည်းလေးတပိကောက်ဖြစ်စီရပါတော့ပြီးတော့မန္တပ်ပေါ်မှာအဲ့လိုဘားတွေတင်လိုက်တာရောင်းလိုက်တာအရာအဲ့အရာကြီးကလည်းပြောရမယ်ဆိုရင်တော့ဒါမတူညီတဲ့ယဉ်ကျေးမှုနှစ်ခုကိုတစ်ခါတည်းအသက်သွင်းပြီးပုံသွင်းလိုက်တဲ့အခါရောက်တော့ကျဲတယ်လို့ကလည်းအရင်ကြိုက်တယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ရမျိုးကြောင့်ဟိုအဆင်မပြေဘူးခမ
တကြံအတွင်းဖြောပြေကြတဲ့အမှုပညာသမားတွေနဲ့ပတ်သက်တဲ့သူ့ရဲ့အမြင်သဘောထားကိုလည်းအ ਨੇ ကကအခုလိုပြောပါတယ
်ပွေးရတာမရတာတော့အဆိုတော်ရဲ့မှာအရင်အရေးကြီးပါတယ်ဟိုနောက်တစ်ခုကအဆိုတော်ရဲ့တကြံနဲ့ယက်တည်ရလားတကြံမဟုတ်ရင်ကိုယ့်ရဲ့ယက်တည်မှုဘယ်လိုလုပ်မလဲကျွန်တော်တို့ဆိုရင်ပွေးမရပဲနဲ့ယက်တည်ရဲ့နှစ်တည်လည်းအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်အတန်မထွက်ပါဘူးဒီဥစ္စာကဒါအတန်ထွက်ပြရလည်းမဟုတ်ဘူးဟိုပွင့်ရလိုက်လို့လည်းကိုအတန်ထွက်ပြရတယ်ဟုတ်တကူရဲ့ဟိုကံပေါ်မှာလည်းမူတည်ရင်နောက်တစ်ခုကိုရဲ့ဟို popularity ဖြစ်မှုပေါ့နော်နောက်တစ်ခုကကိုဒီနှစ်မှာကိုဒီမန်တက်နဲ့ဟိုအဆင်ပြေသွားလို့ဒီလူနဲ့ကိုအတိသွားလို့ကိုမန်တက်ရသွားတယ်ဖြစ်နိုင်တယ်နောက်တစ်ခုကကြော့ hunting လုပ်နေတဲ့အချိန်ခါကာလမျိုးမှာကြော့ hunting လုပ်တဲ့အခါမှာမရတဲ့လူကြောင့်မဒီကြော့ hunt လုပ်တဲ့ဟိုပုံစံကဒီ system တစ်ခုကြောင့်လို့ကိုကသတ်မှတ်တာလည်းဖြစ်နိုင်တယ်အရေးကြီးဆုံးအချက်ကတော့တကြံမှာပြည်ထောင်ရှင်တွေဒီအမှုပညာရှင်တွေအကုန်လုံးဟိုလောက်ရမယ့်အချက်ကတော့ကိုယ်တချင်းကဘလောက်ပေါက်နေလဲမပေါက်ဘူးလဲဆိုတော့ရေချင်းကိုကိုယ့်ကိုပြန်တိုင်းတာတင်တယ်ကိုဘလောက်ထိဒီလူလူကြားမှာကိုယ့်ရဲ့အောင်မြင်မှုဖြစ်နေလဲဆိုတော့ဟောပြန်တိုင်းတာတယ်အဲ့ခါကျရင်ကိုအောင်မြင်မှုများများရှိနေတဲ့အခါကိုနာမည်ကြီးနေတဲ့အခါတော့နော်ကိုဘလောက်ကြီးပြီးရပြီးရခေါ်ငှားသွားမှာပဲဒီကိုဒီဟောင်းနာမည်မကြီးတော့ကိုယ့်လူတွေမိကလောက်ဖြစ်နေတဲ့အချိန်မျိုးမှာကိုမရအောင်ဆိုရင်တော့ဒါကိုယ့်အကူပြန်စဉ်းစားတဲ့နယ်ကိုယ့်အကူပြန်ကြိုးစားတဲ့နယ်လို့ကျွန်တော်မြင
်လက်ရှိအစိုးရရဲ့ကင်တွယ်ပုံလွှဲမနေတယ်လို့ထောက်ပြလာသူကတော့အိုးဝေတန်တန်ကြားအဖွဲ့ခေါင်းဆောင်ကိုမင်းသွေးတိဖြစ်ပါတယ
်ကျွန်တော်အနေနဲ့ကတော့တကယ်ဖြစ်စီခြင်းနဲ့ပုံစံကဒီနှစ်တကြံတန်ကုန်တကြံပုံစံလိုတော့မဟုတ်ဘူးခင်ဗျအဲ့ဒါဒီနှစ်ရောင်းတကြံတော်တော်ချက်ချက်ပြည့်ပြည့်ဖြစ်သွားတယ်နောက်တစ်ခုကပတ်သက်ရှိတဲ့ဘာမှဆိုဘူးအင်းလေးလူတိုင်းသားကြီးအဲ့ဒီရောဒီလူငယ်တွေတော့ပဲအထက်တန်းတော်လူငယ်တွေတော့ပျော်သွားတယ်တကြံဖြစ်သွားတယ်ဘာလို့ကျွန်တော်တို့တဏီယာထဲမှာစုပြီးတော့ကွင်းထဲမှာအဲ့မှာပျော်ဝဲရှင်ဝင်ပြန်ပါဒါပေမဲ့ဝင်ကွင်းကဒီဝင်ကြီးကတာမန်လူငယ်မတက်နိုင်တဲ့ဝင်ကြီးမျိုးချက်တယ်အဲ့လိုလာနိုင်တာကိုယ်ပိုင်ကားစီးရဲ့လူငယ်ကြီးပဲချက်ဆိုတော့ဟိုတကယ်တမ်းကျတော့တကြံဆိုတာတနိုင်ငံလုံးကတမျိုးသားလုံးနဲ့သက်ဆိုင်တဲ့ကိစ္စပဒံကြီးရလေနဲ့တက်တိုင်းတိတ်ကြမျိုးမဟုတ်ဘူးကြောဒီလိုဖြစ်တာတော့ကျွန်တော်နည်းသဘောမကျောင်းနောက်တစ်ခုကဦးကျော်မင်းသိန်းတို့ပြောသလိုမျိုးဒီမရင်ကြီးမင်းနဲ့ရောညီအောင်ပြန်ထင်းသိမ်းနေဆိုလို့ရှိရင်စေစုကလက်ထက်တော့မန္တန်စီကြီးနေတာမန္တန်မှာဒီစေးကြတွေငွေစီတွေပေါ်တာနောက်ဒီဒီမရင်ကြီးမင်းနဲ့မရောညီတဲ့ပုံစံမျိုးဝေစားခြင်းကြီးကာရီဆိုတော့ဒီအရည်စီကန်းနဲ့တကယ်လုံညုံရင်းချပြီးကန့်တက်နေရတယ်နောက်ပြီးတော့မန္တန်စီကြီးတယ်မန္တန်ပါမစ်တွေကြီးသွားတယ်ဆိုတော့လေဒီကလည်းခါကအားကြီးလိုက်သမှုအကောင်းနဲ့အစင်းစင်ပြရခဲတဲ့အခါမှာမန်တပ်ပါမစ်တကူကတင်ကြနဲ့ထောင်နဲ့ကြီးွားမျိုးရှိဒါရီစီးနေတဲ့နဲ့တန်းတန်းနဲ့ဆိုလို့ရှိရင်စီးပွားပြမန်တပ်တွေပြန်ပြီးထွန်းလို့ရတယ်လို့မြင်ပါတယ်။ဒါကစီးပွားပြမန်တပ်တွေမရှိတဲ့အခါမှာအစိုးရတူဒီမဟုတ်ပါဘူးကျွန်တော်မြင်တာ လမ်းမကြီးနဲ့ရေတံခါးကောက်နေတဲ့ကလေးတွေဟာစားနောက်တစ်ခုဒီအကျဉ်းရောင်းတဲ့လူတွေအတုပ်ရောင်းတဲ့လူတွေအဲ့လိုအခြေခံလူတွေအစားဝင်ငွေတွေကျော့သွားပြီးတော့အလုတ်ကိုက်နဲ့ခြိတိုက်သွားတယ်လို့ကျွန်တော်ကတော့မြင်နေတာလုံးနှစ်ဘက်ပြင်းပြတာတွေးပြီးတော့ဒီအချိန်ပိုင်းနဲ့ကလမ်းကြောင်းကိုလည်းပြန်ဖွင့်ပေးတာမျိုးဖြစ်တင်ပါတယ်အခုကရေမွန်တကြာကဒါအထောက်ပြုခေါ်ပြီးတော့ပြဿနာရှိတဲ့လူငယ်တွေပဲကျော်ပါတဲ့တကြံမျိုးဖြစ်သွားတယ
်ကွန်မင်းတွေတွေဥဆောင်ပြီးကျောင်းသားလူငယ်တွေနဲ့ဖွဲ့စည်းထားတဲ့အိုးဝေတန်တန်ကြအဖွဲ့ဟာတန်လင်းမြို့မန္တမှာအခုနှစ်တန်ကြပြိုင်ပွဲအတွက်တတိယဆုစုခုရရှိခဲ့ပါတယ်။စီးပွားပြည့်ရေကစားမန္တတွေရှိတာကိုကန့်ကွက်တာမဟုတ်ပေမဲ့လည်းအဲ့ဒီမန္တတွေမှာဖြစ်ပျက်နေတဲ့မူရေးစေဝါသုံးဆွဲမှုတွေစီကမဲ့ရန်ကားမှုတွေကိုစနစ်တကျထိန်းကွပ်နိုင်ရင်အဲ့ဒီလိုမန္တတွေဟာအာဏာပိုင်တွေအတွက်အဆင်ပြေနိုင်တယ်ဆိုတဲ့အမြင်မျိုးလူငယ်အများစုကြားမှာရှိနေတာဖြစ်ပါတယ်။ရှေ့သတင်းမှာတော့စီးပွားရေးကော်မတီကြီးတွေကအခုနှစ်တကြမှာရေကစားမန္တမဆောက်တဲ့ကိစ္စတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျ။
ဒါကတော့ကိုစုံဝင်းလာရဲ့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့တုဒ္ဒဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ရမှာပါကိုအောင်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကိုထိန်လင်းကဒီတဘာဝပတ်ဝန်းကျင်ကိုချစ်တဲ့သူဆိုတော့ပေါ့လေဒီအမေရိကဒီမျိုးသားဥယျာဉ်တွေကိုအများရန်သွားလေတဲ့အခါမှာဒီတွေ့ရတဲ့အတွေ့အကြုံတွေကိုမေးချင်ပါတယ်ဆိုတော့ဟိုအခုနောက်ဆုံးသွားခဲ့တဲ့ဒီအမေရိကနောက်ဘက်ခြမ်း Oregon ပြည်နယ်ကဒီအမျိုးသားဥယျာဉ်အကြောင်းအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့အခုကျွန်တော်တို့သွားခဲ့တဲ့နေရာကတော့ Crater Lake ဆိုတဲ့ဟိုဇာပေါ့မီးတောင်ထိပ်ဝအိုင်ပေါ့နော်သူကလွန်ခဲ့တဲ့နှစ်1900လောက်ကနေပြီးတော့မီးတောင်ပေါက်ပြီးတော့အိုင်ဖြစ်သွားတာပေါ့
ဆိုတော့အိုင်ကဘလောက်လောက်နက်ပါလဲဘလောက်လောက်ကျဲပါလဲ
မိတော်ထိတ်ဝါမှာဖြစ်တဲ့အိုင်ကြီးပေါ့ဗျာအဲ့မှာဟိုကားနဲ့တော့ပတ်ပြီးသွားတာဟိုမိုင်းတော်တော်များများပတ်ပြီးသွားရတယ်ဗျာအရေးအနက်ဆုံးနေရာကဒီ1900ကျော်တယ်ဗျာ
တဘာဝအလျောက်သူဖြစ်လာတဲ့ဟာတွေကိုအမေရိကမှာဆိုရင်ဒါသူတို့ကဟိုတည်တည်ချာချာကိုထိမ့်သိမ့်ပြီးတော့ပေါ့အခုလိုမျိုးဟိုလူအများလာပြီးတော့ဟိုကြည့်လို့ရအောင်စီစဉ်ပေးထားတယ်ဆိုတဲ့အခါကျတော့ဟိုအဲ့မှာဟိုတော်တော်လာကြည့်တဲ့သူတွေကိုတွေ့ခဲ့လား
တော်တော်များတယ်ဗျဟုတ်ကျွန်တော်တို့ကတော့ California နေပြီးတော့တက်သွားတာဆိုတော့ကျွန်တော်တို့ဒီအောက်ပိုင်းကနေတက်တဲ့ကားတွေကတော့တိတ်မရှိဘူး။အဲ့တော့ကျွန်တော်တို့ကအောက်ဘက်ကနေပြီးတော့တက်သွားတဲ့အခါမှာလမ်းကတော်တော်လေးရှင်းတယ်ဆိုတော့ဟိုမှာလူမရှိဘူးလို့ထင်တာ။တကယ်တည်းကကျတော့အထက်လဲရောက်လဲရောက်သွားရောဟုတ်သူ Oregon အထက်ပိုင်းကလို့ကျွန်တော်ထင်တာပဲ။အဲ့ဒီလာတဲ့လူတွေကအများများတော့ပုံမှန်ရှိတဲ့ကားပါကင်တော့မှကားရက်လို့မရဘူးဗျ။ကားတွေအများကြီးပဲအဲ့လိုရက်လို့မရဘဲနဲ့ကားလမ်းမှာနေမဲ့ရက်ဖို့လိုက်ပြီးတော့နေရာရှာတဲ့ဟာမျိုးတွေနဲ့လူအများကြီးတွေ့ရတယ်ဗျ။
ဆိုတော့ဟိုကိုထိန်လေးနဲ့ဟိုဒီဟိုကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လည်းပဲပေါ့လေဟိုကြည့်စရာရှုစရာတွေကတော့အများကြီးရှိတာပေါ့ဟိုဘာကြောင့်ဒီနေရာကိုရွေးချယ်ပြီးတော့ဟိုတွားကြည့်ခဲ့ရလဲ
ထူးခြားချက်တွေပေါ့ဗျာအဲဒီမှာကတော့အဲ့လို National Park တွေကတစ်ခုနဲ့တစ်ခုကမတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာကျွန်တော်တို့ဒီဘက်မှာလည်းကန်နေရှိတယ်ကန်နေကတော့ရိုးရိုးရေအိုင်ရေအိုင်တွေပဲပေါ့ဒီလိုမီးတောင်ကနေပြီးတော့ပေါက်ကွဲပြီးတော့ဖြစ်တဲ့အိုင်မျိုးတို့အဲ့လိုတမိုင်းကျောင်းတွေပါရင်အနေကမတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာအဲ့တော့အော်ဟိုဒီမှာကသူကြချက်တော်တော်လေးများတယ်ဗျာဒီကံကဘာလဲဆိုတော့ဥမာရေရဲ့ဟိုကြည်လင်မှုကလည်းအရန်ဟိုသူတို့နှစ်ပေါင်းများစွာတိုင်းတာပြီးတော့ရေကြည်လင်မှုပမာဏကလည်းအရန်မြင့်နေဆိုတဲ့ဟာမျိုးတွေပေါ့ဗျာအဲ့တော့နောက်ပြီးတော့ဒီကံရေရင်းကလည်းအရန်ဟိုပြာပြီးတော့ဟိုအပြာရောင်ကရင့်အောင်ဟိုသူကပြာတဲ့ပုံစံမျိုးအဲ့လိုရေရကြည်လို့တောက်တယ်ဗျာအဲ့ဒါမျိုးပေါ့နော်
ဆိုတော့ဒီအမေရိကမှာတော့ဒီအမျိုးသားဥယျာဉ်လို့ဆိုလိုက်တာ ਨੇ ပေါ့လေဟိုအဲ့ဒီထဲမှာဥမာသမိုင်းဝင်ဟိုနေရာတွေပါတယ်နောက်တစ်ခုကတော့ဒီတောတောင်တဘာဝတွေပေါ့နောက်ဒီတလိပ်ဆန်းတွေဟိုကြည်စရာတွေကတော့အများကြီးပါပဲဆိုတဲ့အခါကျတော့ကယ်လီဖိုးနီးယားပြည်နယ်နဲ့ကဲ့ရဲ့ဟိုအရီဇိုနာပြည်နယ်မှာဆိုရင်လည်းပဲဒါ Grand Canyon လို့ခေါ်တဲ့ကြောက်ကဘာကြီးတွေပေါ့လေအဲဆိုတော့ဟိုအဲ့ဒီဟာတွေကလည်းပဲတော်တော်ကိုဒီနာမည်ကြီးပါတယ်ကိုထင်းရင်အဲ့ဒီကိုသွားခဲ့တဲ့အတွေ့အကြုံရောနည်းနည်းပြောပြပါအောင်
ဟုတ်ကဲ့ကျွန်တော်အဲ့ဒီ Grand Canyon ကတော့ဟိုနှစ်ခေါက်သုံးခေါက်ရောက်ပါတယ်အဲရောက်တဲ့ဟာမှာရာသီဥတုမတူဘူးပေါ့ຫນွေဘက်မှာဆိုရင်တော့ဗျာအပူချင်းကဟို155လောက်ရှိတာပေါ့တခါလေကျရင်155တောင်ကျော်တဲ့အပူချင်းမျိုးရှိတာပေါ့အဲ့တော့ဟိုဆောင်းနှင်းကြတော့လည်းနှင်းကြတယ်ဗျာအဲ့တော့သူရဲ့မြင်ကွင်းကတော့နေမြင့်တဲ့အချိန်တော့နေဆောင်းတဲ့အချိန်တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့သူရဲ့အယောင်ပြောင်းလဲရကျောင်းနဲ့မြင်ကွင်းတွေရှုခင်းဟိုရှုခွက်ကတော့ဒီကြောက်ကဘာကြီးတွေလို့ပြောပေမဲ့သူ့ ဟိုရာသီဥတုနဲ့လိုက်ပြီးတော့နောက်ပြီးတော့အချိန်ကာလနဲ့လိုက်ပြီးတော့ပြောင်းလဲသွားတဲ့ဟာတွေပေါ့အဲ့လိုပဲဟိုကျွန်တော်တို့ဒီတနေရာနဲ့နောက်တနေရာရွှေ့သွားပြီဆိုရင်မြင်းနဲ့မြင်ငွေကလည်းပြောင်းသွားတယ်ဗျာအဲ့ဒါမျိုးတွေပေါ့နော်ဒါတွေအရဆိုရင်လည်းဟိုတဘာဝတရားရဲ့အလှအပါတွေပေါ့ဗျာအမှန်ပြန်ဒီအောက်ဘက်မှာဟိုအောက်ဟိုပေးတောင်းကနန်းလောက်ရှိတဲ့အနှက်လောက်မှာကြီးနေတဲ့ ဒီကျွန်တော်ဝိုင်းမပြည့်စည်အောင်မှာဆိုတာဆက်ပြီးတော့ထိန်ထိန်နေတယ်အဲ့လိုပဲလာခြင်းနဲ့လူတွေကိုလည်းပုံများအောင်တို့ကဒီတမိုင်းကြောင်းတွေကိုလည်းရှင်းပြတယ်
ကျွန်တော်ကလည်းဒီနေရာလဲကျယ်တယ်ဆိုတဲ့အခါကျတော့ဟိုတောင်တက်တာတို့ဘာလို့ကြီးလဲလှုပ်လှုပ်ရရတယ်နောက်တစ်ခုကဒီဂရန်ကန်ယွန်ဒီဂျော့ကဘာကြီးတွေပေါ့နော်ဟိုအောက်အထိဟိုမြစ်အထိဆင်းပြီးတော့သွားကြည့်လို့ရတယ်လို့ပြောတယ်နော်အခုကျတော့တခါတော့အဲ့မှာဟိုအောက်အထိဆင်းဘူးတယ်ဗျာမြစ်အထိဒါပေမဲ့ကျွန်တော်တို့ကတွေ့ကြုံနေတယ်နောက်ပြီးတော့ကျွန်တော်တို့ထပ်လိုက်တဲ့စာကနည်းနည်း
ဟိုနောက်ပြီးတော့အမိုးဟိုအကာရမရှိတဲ့ပဲမရှိအဲ့လိုမျိုးတွေနဲ့လောက်တဲ့ခါကျတော့နေပြင်းတဲ့တန်နေနဲ့တော်တော်ခံရရတယ်ဒါမဲ့အဲ့အတွေ့အကြုံတွေကတော့တော်တော်ကောင်းပါတယ်ဗျာဟိုကော်လိုရာဒိုမြေကြီးဆင်းသွားပြီးတော့မတခါအပေါ်ပြန်တက်တာပေါ့နော်ဟုတ်ကဲ့အဲ့တော့ကျွန်တော်ထင်တယ်အဲ့ဒီကော်လိုရာဒိုမြေကတော့ပြီးဟိုဇာ
400ကျော်ထက်လောက်မှသူကစီးတယ်ဗျာဒီအလီဗေးရှင်းပေါ့နော်ဒီပေါ်ကဒီထွေးကတော့ပလန်းကြီးကဘေးခွနဆောင်လောက်ရှိမယ်ဗျာအဲ့လောက်အမြင်ရနေတော့ပတ်တယ်ဆိုတော့ကြောက်ကအရင်အနေကြီးတဲ့အောက်မှာမရှိတာပေါ့နော်ဆိုတော့ဒီအမေရိကန်မှာပေါ့နော်ဒီသဘာဝပတ်ဝန်းကျင်ဒီအမျိုးသားဥယျာဉ်တွေကိုအခုလိုပေါ်တန်ဖိုးထားပြီးတော့ထိန်းသိမ်းဆောက်ရှောက်လာတာကဟိုနှစ်တရာဆိုပြည့်သွားပြီပေါ့လေအခုဆို
ပြီးတော့တဘာဝကိုလည်းပို့ပြီးတမိုးထားတာအနေဆုံးပေါ့ဗျာဟိုရိစံတို့ဘာလို့အစားအစားတမကြွေးခိုင်းတာလို့ဘာလို့ပေါ့ဗျာအဒီနောက်တစ်ခုကဘာလဲဆိုတော့ဒီမှာကလေးတွေစာတင်ကြောင်းတို့ဘာလို့တွေရနေပြီးတော့ကလေးတွေခေါ်သွားတယ်ဗျာခေါ်သွားပြီးတဲ့အခါကျတော့ဒီတမိုင်းကြောင်းတွေကိုသူတို့လေ့လာခိုင်းတယ်လေ့လာခိုင်းတဲ့အခါမှာလည်းအများကြီးပဲဗျာရောက်တဲ့နေရာတိုင်းမှာသူတို့ကဟိုဒီသက်ဆိုင်ရာအ ဟိုဇလန်တို့လေးတွေပုံစံမျိုးတွေနဲ့လုပ်ပြီးတော့ပြတဲ့ဟာတွေလည်းရှိတယ်ဗျအဲ့ခါကျတော့ဒီကလေးတွေကဒီအခြေအနေကိုလည်းသူကဟိုသိသွားတယ်ဘာကြောင့်ဒီလိုဟာဖြစ်လာတာလို့နောက်တစ်ခါဒီတမန်ရောက်သိပြီးတော့သူတို့ကနေတဆင့်ဟိုစိတ်ပါဝင်စားလာပြီးတော့နောက်မျိုးဆက်ကိုလက်ဆင့်ကမ်းဖို့ဆိုတဲ့ရည်ရွယ်ချက်ပါပါတယ်ဗျအဲ့လိုအဲ့လိုမျိုးတွေနဲ့သူတို့ကဟိုပြုစုပြောင်းထောင်တာပေါ ကျွန်တော်တို့ကဝင်ကြီးတို့ဘာလို့ဆိုလို့ရှိရင်လေဟိုမှာ15ဒေါ်လာလောက်ပေးလိုက်ပြီလို့ရှိရင်အဲ့ဒါဒီကားတစ်စီးကိုပဲကောက်တာပြလူတယောက်ချင်းကောက်တာမဟုတ်ဘဲနဲ့ကားတစ်စီးမှာလူပနည်းယောက်ပါပါသူကကားနဲ့တံမိုးတတ်မှတ်ထားပြီးတော့ဒီကားအသေးဆိုရင်ဘယ်လောက်ကားကြီးဆိုဘယ်လောက်ဆိုပြီးတော့အဲ့လိုတတ်မှတ်ထားပြီးအဲ့ဒါတစ်ဖက်လုံးဝင်လို့ထွက်လို့ရတယ်ကြာအဲ့ဒါမျိုးတွေလုပ
င်အပတ်စဉ်တင်ဆက်နေတဲ့သုတဆုံးနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ညီပေါ်နိုင်ငံမှာရှန်တီပရာယတ်လို့ခေါ်တဲ့အမေရိကန်ကကမကထလုပ်တဲ့တတိယအကြိမ်မြောက်ကုလသမဂ္ဂငြိမ်းချမ်းရေးတိုင်တက်တွေရဲ့စီရေးလေ့ကျင့်မှုအခမ်းအနားဖွင့်ပွဲကိုတက်ရောက်ဖို့နဲ့ညီပေါ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရည်ရွယ်ပေါ်ချုပ်ကြီး Harry B. Harris Jr. ဟာမကြသေးခင်ကပဲကတ်မန်ဒူးမြို့ကိုသွားရောက်ခဲ့ပါတယ်။အဲ့ဒီခန္ဓာကိုရည်ရွယ်ပေါ်ချုပ်ကြီး Harris နဲ့အတူတက်ရောက်လာသူတွေထဲမှာနီပေါ်နိုင်ငံဆိုင်ရာ American သံတမန်ကြီး Alina Toplitz, နီပေါ်ဝန်ကြီးချုပ် Pushpa Kamal Dahal နဲ့နိုင်ငံခြားရေးဝန်ကြီး Dr. Prakash Sharan Mahat တို့ပါဝင်ပါတယ်။ကမ္ဘာနိုင်ငံအားလုံးကိုအကျိုးဖြစ်ထွန်းစေတဲ့စနစ်အတိုင်းနိုင်ငံတကာလုံထုံးလုံကြီးတွေအပေါ်မှာအခြေခံပြီးလှုပ်ဆောင်နေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေရဲ့တာဝန်ဝတ္တရားတွေနဲ့လုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးဖို့အတွက် ตันติฉันฉะท้าบาเรโลบงจุจีแฮริสก็ပြောပါတယ်ဒါကြောင့်အခုတက်ရောက်လာတဲ့နိုင်ငံတွေကိုကိုးစားပြုသူတွေနဲ့အမေရိကန်ပြည်တော်စုကဆက်ပြီးလက်တွဲလှုပ်ဆောင်နေတာဖြစ်ပြီးဒီလုပ်ငန်းရဲ့ဆောင်ဖို့ဖြစ်တဲ့တိခါရှိတဲ့ငင်းချမ်းရေးကိုရောငင်းချမ်းရေးအတွက်ကြိုးပမ်းမှုလို့အဓိပ္ပာယ်ရတယ်ဒီလက်ချက်မှုမှာပါဝင်ခြင်းအပြင် စီလက်တွဲဆောင်ရွက်မှုစွမ်းရည်တိုးမြင့်နိုင်မှာဖြစ်တယ်လို့အရေးပါတယ်လက်တွဲတင်ဒန်းတွေနဲ့ပါထိတွေ့နိုင်မှာဖြစ်ပါတယ်လို့လည်းပြောပါတယ်ရှန်တီပရိုက်စ်လက်ချက်မှုကိုနှစ်ထောင်ခုနှစ်မှာပထမအကြိမ်စပြီးပြုလုပ်ဆောင်က၂နိုင်ငံချမ်းမှာပဲပြုလုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းတိုးချဲ့လာခဲ့ရမှာတော့၂၀၁၃မှာနီပေါ်နဲ့အမေရိကန်ပစိဖိတ်ဒေသကုတ်ကဲဌာနတို့ပူးတွဲကမဂ္ဂ နိုင်ငံတွေရဲ့စစ်တပ်တွေအတူတကွလေ့ကျင့်နိုင်ခွင့်စစ်စင်ရေးဆိုင်ရာပူးတွဲလှုပ်ဆောင်နိုင်စွမ်းနဲ့ကောင်းမွန်တဲ့လုပ်ငန်းဆက်ဆံမှုတွေရှိအောင်အတွက်လှုပ်ဆောင်ခွင့်တွေရခဲ့တာဖြစ်ပါတယ်။နီပေါ်အမေရိကန်ပြည်ထောင်စုဩစတြေးလျဘင်္ဂလားဒေ့ရှ်ဘော့စနီးယားဟာဇီဂိုဗီနာဘရာဇီးကမ်ဘောဒီးယားကနေဒါဖီဂျီဂျာမနီဂါနာအိန္ဒိယအင်ဒိုနီးရှားဂျပန်ဂျော်ဒန်နဲ့ကဇက်စတန်နိုင်ငံတွေကစစ်တပ်တွေပါပါဝင်ကြပါတယ်။ဒါ့အပြင်ကာဂျစ်စတန်စင်ကာပူ၊တောင်ကိုရီးယား၊မလေးရှား၊မက္ကဆီကို၊မွန်ဂိုလီးယား၊နယူးဇီလန်၊နော်ဝေး၊ပါကစ္စတန်၊ပါရာဂွေး၊ဖိလစ်ပိုင်၊ရဝန္ဒါ၊တီရီလင်ကာ၊ဆွီဒန်၊ဗြိတိန်၊ဥရုဂွေး၊ဗီယက်နမ်နဲ့ဇမ်ဘီယာနိုင်ငံတွေလည်းတက်ရောက်လာကြတာဖြစ်ပါတယ်။ဒီပူးတွဲစီးရေးလက်ကျင့်ကမှာအမေရိကန်စစ်တပ်က68ဦး၊နီပေါ်စစ်တပ်က940နဲ့တခြားနိုင်ငံတွေကပါဝင်သူ460ရှိပါတယ်။တမန်ကြီးတက်ဘလစ်ကတော့ဒီတတိယအချိန်ရှန်တီပရိုက်ရဲ့စစ်ရေးလေ့ကျင့်မှုရဲ့ရလဒ်တွေအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူချောင်းနဲ့အခုလိုငြိမ်းချမ်းတင်းတက်တွေကိုပံ့ပိုးပေးတာဟာအမေရိကန်ရဲ့အာရှပစိဖိတ်ဒေသဆိုင်ရာချမှတ်ထားတဲ့ပန်းတိုင်တွေကတစ်ခုဖြစ်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီငြိမ်းချမ်းတင်းတက်တွေရဲ့လှုပ်ဆောင်မှုတွေကလည်းဒေသရင်းတည်ငြိမ်ရေးကိုတက်ရောက်မှုရှိစေမှာဖြစ်ပြီးဒါဟာဒီမိုကရေစီနဲ့ချမ်းသာဝါပြောရေးအတွက်အခြေအနေတွေကိုချသွားပေးနိုင်မှာဖြစ်ကြောင်းလည်းတမန်ကြီးကပြောကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပြုပါရစေရှင်။အင်္ဂါနေ့နနေခင်း VOA မြန်မာပိုင်းစီစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကပြောပြမှာပါရှင်။
နောက်ကိုရီးယားပေါ်အမေရိကန်ရဲ့စိတ်ရှည်တီးခန့်တဲ့မဟာဗျူဟာခေတ်ကုန်ဆုံးသွားပြီလို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတောင်ကိုရီးယားနိုင်ငံမှာပြောကြားခဲ့ပြီးမြန်မာကိုရီးယားပေါ်တရုတ်ကဖိအားပေးဖို့အချိန်ပေးမှဖြစ်တယ်လို့အင်ဂျီရောကပြောပါရယ်။သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လက်တလောဆွေးနွေးမှုရဲ့ရလဒ်အရမြောက်ကိုရီးယားအစိုးရအပေါ်တရုတ်အစိုးရကစီးပွားရေးနဲ့နိုင်ငံရေးဖိအားပေးနိုင်ဖို့အတွက်ထရမ့်အစိုးရကအချိန်ပေးမှဖြစ်တယ်လို့အင်ဂျီတို့ပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။တရုတ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လူမှုဆိုင်တာခံယူပွဲရဲ့လွတ်လပ်မြတ်တာမှုအပေါ်နိုင်ငံတကာစောင့်ကြည့်လေ့လာသူတွေမေးခွန်းထုတ်လိုက်ကြပါတယ်။ကန့်ကွက်သူတွေဘက်ကမဲဆွယ်ဆေးရုံမှုတွေလှုပ်ဆောင်တဲ့နေရာမှာလွတ်လပ်စွာပြောဆိုခွင့်မရှိတာအပြင်ချင်းချောက်ခံရတာသတင်းမီဒီယာတွေမှာဖော်ပြခွင့်မရတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့လေ့လာစောင့်ကြည့်သူတွေကအန်ကာရာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတော့ပြောကြားသွားခဲ့ပါတယ်။အကျဉ်းပြတ်ချဆမှုဆွဲချက်တွေနဲ့ယာရုကနေဖယ်ရှားပြီးထိမ့်သိမ်းခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပါကန်ဟေးကိုတောင်ကိုရီးယားတရားလိုရှေ့နေတွေကတရားဝင်ဆွဲချက်တင်လိုက်ပါပြီ။သမ္မတကိုတရားဆွဲဖို့ဆုံးဖြတ်ချက်ကိုကြေညာတဲ့နေ့မှာပဲတရားရုံးအမြင်ဘက်မှာမစ်ပါကိုထောက်ခံသူတွေနဲ့ရဲတွေကြားရုံးရင်ဆန်ခဖြစ်ခဲ့တာကြောင့်သမ္မတကိုထောက်ခံသူ၂ယောက်တေဆုံးခဲ့ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့ရိုဟင်ဂျာကလေးတွေပျက်ပျောက်သွားတဲ့အတွက်လူကုန်ကူးသူတွေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတော့စိုးရိမ်မှုတွေမြင့်မားနေပါတယ်။ဇန်နဝါရီလတွေကပျောက်ဆုံးသွားတဲ့ကလေး16ယောက်ကိုမှတ်တမ်းတင်ထားတယ်လို့ဒီမြန်မာနိုင်ငံကနေရောက်လာတဲ့ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ Action Against Hunger ဆိုတဲ့ NGO အဖွဲ့ကပြောပါတယ်ရှင်
။မဆုမြတ်မွန်ကတရင်ချင်းချက်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။ Engineer ကတော့Kelvin Fowler ဖြစ်ပါတယ်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပ
ါ This program has come to you from the Voice of America, Washington.